ယောဟန်အခိုင်၅ကိုဆက်ပြီးလေ့လာကြပါစို့။ယောဟန်အခိုင၅အခန်းငယ်၁၉ကနေ24အထိကိုကျွန်တော်ဖတ်ပြပါမယ်။ယေရှုကလည်းသင်တို့အားငါအမှန်အကန်ဆိုသည်ကားခမဲတော်ပြုတော်မူသောအမှုကိုတားတော်သည်မြင်၍သာပြု၏။မိမိအလိုအလျောက်အဘယ်အမှုကိုမျှမပြုနိုင်။ခမဲတော်ပြုတော်မူသမျှအတိုင်းတားတော်လည်းပြု၏။ခမဲတော်သည်တားတော်ကိုချစ်တော်မူ၍ပြုတော်မူသမျှတို့ကိုတားတော်အားပြတော်မူ၏။သင်တို့သည်အံ့ဩဖွယ်ရှိစေခြင်းငှာဤမျှမကတာ၍ကြီးစွာသောအမှုတို့ကိုတားတော်အားပြတော်မူလိမ့်မည်။ခမဲတော်သည်သေလွန်သောသူတို့ကိုထမြောက်ရှင်ပြန်စေတော်မူတကဲ့သို့ထိုနည်းတူတားတော်သည်လည်းအလိုရှိသမျှသောသူတို့ကိုရှင်စေ၏။လူအပေါင်းတို့သည်ခမဲတော်ကိုယုံသေးသည်နည်းတူတားတော်ကိုယုံသေးစေမည်အကြောင်းခမဲတော်သည်အဘယ်သူကိုမျှတရားစီရင်တော်မူတရားစီရင်ခြင်းအခွင့်ရှိသမျှကိုတားတော်အားအပ်ပေးတော်မူ၏တားတော်ကိုမယုံသေးသောသူသည်ကတားတော်ကိုဆေလွတ်တော်မူသောခမဲတော်ကိုမယုံသေးသောသူဖြစ်၏ငါအမှန်အကန်ဆိုသည်ကငါစကားကိုနားထောင်၍ငါကိုဆေလွတ်တော်မူသောသူကိုယုံကြည်သောသူသည်ထာဝရအသက်ကိုရသည်ဖြစ်၍အပြစ်စီရင်ခြင်းကိုမခံရသေခြင်းမှအသက်ရှင်ခြင်းသို့ကိုးမြောက်သောသူဖြစ်၏အခန်းငယ်19အနေ21ကြားမှာယေရှုကမိမိပြုတော်မူသောအမှုများဟာခမဲတော်ပြုတော်မူသောအမှုများနဲ့တူညီကြောင်းမိမိရဲ့တကိုးတော်ဟာခမဲတော်ရဲ့တကိုးတော်နဲ့တူညီကြောင်းပြောဆိုတော်မူပါတယ်အဲ့ဒီအကြောင်းအရာကိုအရင်အပတ်ကကျွန်တော်ဝင်ခဲ့ပြီဖြစ်တယ်အခုအခန်းငယ်22ကနေ24ကြားမှာမိမိအကြောင်းယေရှုမိန့်တော်မူသောစကားကိုလေ့လာကြပါစို့အခန်းငယ်22ကနေ23ကြားမှာယေရှုကမိမိရဲ့တရားစီရင်ခြင်းအခွင့်အာဏာဟာခမဲတော်ရဲ့တရားစီရင်ခြင်းအခွင့်အာဏာနဲ့ထတ်တူထက်မြတ်တူညီကြောင်းအခုလိုမိန့်တော်မူပါတယ်။လူအပေါင်းတို့သည်ခမဲတော်ကိုယုံသေးသည်နည်းတူတားတော်ကိုယုံသေးစေမည်အကြောင်းခမဲတော်သည်အဘယ်သူကိုမျှတရားစီရင်တော်မူမူတရားစီရင်ခြင်းအခွင့်ရှိသမျှကိုတားတော်အားအပ်ပေးတော်မူ၏။ကဘာဦးကျမ်းအခိုင်၁၈အခန်းငယ်25မှာခမဲတော်ဖခင်ဟာကဘာမီကြီးတစ်ခုလုံးကိုတရားစီရင်တော်မူသောအရှင်ဖြစ်တော်မူကြောင်းအတိအလင်းဖော်ပြထားပါတယ်။အဲ့ဒါကိုယူဒလူတို့ကအကျွမ်းမဲ့ယုံကြည်လက်ခံကြပါတယ်။ယေရှုကတရားစီရင်ခြင်းအခွင့်ရှိသမျှကိုခမဲတော်ဖခင်ကမိမိကိုအပ်ပေးတော်မူကြောင်းပြောဆိုတဲ့အခါယူဒဘာသာရေးကောင်းဆောင်များကလက်မခံကြဘူး။အပြင်းထန်တဲ့အဖြစ်တာမန်လူသားတွေနဲ့ခြားနာခြင်းမရှိတဲ့ယေရှုရဲ့ပြောဆိုချက်ဟာအတိတ်ပဲမဲ့စကားဖြစ်နေပုံပေါ်ပေမဲ့ယေရှုပြုတော်မူသောနမိတ်လက္ခဏာများကိုကြည့်ခြင်းဖြင့်ယေရှုဟာခမဲတော်နဲ့ဇာတိတော်တလုံးတဝတိဖြစ်တော်မူသောသုံးပါးတစုဖရာသခင်မှတားတော်ဖရာဖြစ်တော်မူကြောင်းယူဒဘာသာရေးကောင်းဆောင်များသာမကလူတိုင်းကသိနိုင်ပါတယ်ယေရှုပြတော်မူသောနမိတ်လက္ခဏာကဘာတွေလဲအခန်းငယ်27မှာယေရှုကခမဲတော်သည်သေလွန်သောသူတို့ကိုထမြောက်ရှင်ပြန်စေတော်မူတကဲ့သို့ထိုနည်းတူတားတော်သည်လည်းအလိုရှိသမျှသောသူတို့ကိုရှင်စေ၏လို့မိန့်တော်မူပါတယ်။အဲ့ဒီတော့ယေရှုပြတော်မူသောနမိတ်လက္ခဏာကဘာလဲဆိုရင်ယေရှုကမိမိအလိုရှိသမျှသောသူတို့ကိုအသက်ရှင်စေတော်မူပါတယ်။လူတို့ကိုအသက်ပေးနိုင်သောသူဟာသုံးပါးတစုဖရာသခင်သာဖြစ်တော်မူပါတယ်။ယေရှုဟာသုံးပါးတစုဖျားသခင်မှတားတော်ဖျားမဟုတ်ခဲ့ရင်မိမိအလိုတော်ရှိသမျှသောသူတို့ကိုအသက်ပေးနိုင်မှာမဟုတ်ဘူးယေရှုကမိမိအလိုတော်ရှိသမျှသောသူတို့ကိုအသက်ပေးပြီးသေလွန်သောသူတို့ကိုထမြောက်ရှင်ပြန်စေတော်မူပါတယ်အရင်အပတ်တုန်းကသေခြင်းကနေယေရှုထမြောက်စေတော်မူသောသူ၃ယောက်ရှိကြောင်းကြမ်းကြက်တွေနဲ့ကျွန်တော်ဝင်ခဲ့ခဲ့ပါတယ်ယေရှုကသေလွန်သောသူတို့ကိုမထမြောက်စေနိုင်ဘူးဆိုရင်ယေရှုဟာမိမိအကြောင်းကိုမှားယွင်းစွာတတ်သိခံသောသူလူတို့ကိုလှည့်ပြားသောသူဖြစ်မယ်မှားယွင်းသောဘာသာတရားတွေနဲ့လူတို့ကိုလှည့်ပြားတဲ့စာရမဏတ်နဲ့သူ့ရဲ့မိစ္ဆာပရောဖက်များကတေလွန်သောသူတို့ကိုမထမြောက်စေနိုင်ဘူးတေလွန်သောသူတို့ကိုထမြောက်စေနိုင်သောယေရှုမိမိအလိုရှိသမျှသောသူတို့ကိုရှင်စေတော်မူသောယေရှုဟာယူဒဘာသာရေးကောင်းဆောင်တွေပြောသလိုလူတို့ကိုလှည့်ပြားသောသူဖယားသခင်ကိုပြစ်မှားသောသူဖြစ်နိုင်ပါမလားဖယားသခင်ကိုပြစ်မှားသောသူ မင်းယုဖလာဘာသာရေးထုံးတန်းစင်လာတွေနဲ့လူတို့ကိုလှည့်ပြတဲ့သူဟာယေရှုမဟုတ်ဘူးယူဒဘာသာရေးကောင်းဆောင်များသာဖြစ်ကြပါတယ်ယေရှုကမိမိဟာလူတို့ကိုလှည့်ပြပြီးသူတော်ကောင်းရောင်ဆောင်တဲ့ယူဒဘာသာရေးကောင်းဆောင်တွေလိုမှုတာကိုမတုံချောင်းပေါ်လွင်ထင်ရှားစေဖို့ငါအမှန်အကန့်ဆိုသည်ကဟုသောစကားကိုအခန်းငယ်19မှတစ်ကြိမ်အခန်းငယ်24မှတစ်ကြိမ်နှစ်ကြိမ်တိုင်အောင်သုံးထားပါတယ်ယေရှုဟာတရားစီရင်ခြင်းအခွင့်ရှိသမျှကိုပိုင်တော်မူသောဖခင်ဖြစ်တော်မူကြောင်းမှုတာမပါသောယေရှုရဲ့စကားတော်အရကျွန်တော်တို့သိရပါတယ်မိမိရဲ့ဂုဏ်တော်ဟာခမဲတော်ရဲ့ဂုဏ်တော်နဲ့ထတ်တူထက်မြတ်ဖြစ်ကြောင်းယေရှုရဲ့မိန့်တော်မူချက်ကိုဆက်ပြီးကြည့်ကြပါစို့ယေရှုကမိမိပြုတ်တော်မူသောအမှုများဟာခမဲတော်ပြုတ်တော်မူသောအမှုများနဲ့ထတ်တူထက်မြတ်တူညီကြောင်းမိမိရဲ့တကိုယ်တော်ဟာခမဲတော်ရဲ့တကိုယ်တော်နဲ့တူညီကြောင်းမိမိရဲ့တရားစီရင်ခြင်းအခွင့်အာဏာဟာလည်းခမဲတော်နဲ့ထတ်တူထက်မြတ်ဖြစ်ကြောင်းပြောဆိုတော်မူပြီးနောက်ခမဲတော်ကိုယုံသေးသေးနည်းတူတားတော်ကိုယုံသေးရမယ်လို့အခန်းငယ်22နဲ့23ကြားမှာပြောဆိုတော်မူပါတယ်ဒီကြမ်းချက်တွေကယုံသေးခြင်းဆိုတဲ့အနဲ့အတိတ်ပဲမှာကိုကိုယ်ချင်းကိုဆိုလိုပါတယ်ခမဲတော်နဲ့တလုံးတဝအတိဖြစ်တော်မူသောသားတော်ယေရှုဟာခမဲတော်နဲ့ထတ်တူထက်မြတ်ယူသေးချင်းကိုကိုယ်ချင်းကိုခံထိုက်တော်မူသောသူဖြစ်တော်မူပါတယ်အခန်းငယ်23မှာယေရှုကသားတော်ကိုမယူသေးသောသူသည်သားတော်ကိုစေလွတ်တော်မူသောခမဲတော်ကိုမယူသေးသောသူဖြစ်၏လို့မိန့်တော်မူပါတယ်သားတော်ကိုညှင်းပယ်ခြင်းဟာခမဲတော်ကိုညှင်းပယ်ခြင်းဖြစ်ပါတယ်အခန်းငယ်24မှာယေရှုကအခုလိုမိန့်တော်မူပါတယ်ငါအမှန်အကန့်ဆိုသည်ကငါစကားကိုနားထောင်၍ငါကိုစေလွတ်တော်မူသောသူကိုယုံကြည်သောသူသည်ထာဝရအသက်ကိုရသည်ဖြစ်၍အပြစ်စီရင်ခြင်းကိုမခံရသေခြင်းမှအသက်ရှင်ခြင်းသို့ကိုးမြောက်သောသူဖြစ်၏တားတော်ယေရှုရဲ့စကားတော်ကိုနားထောင်ခြင်းဆိုတာမိမိအကြောင်းယေရှုသက်သေခံသောစကားတော်ကိုကြားနာပြီးစိတ်နှလုံးအကျွမ်းမဲ့ယုံကြည်ခြင်းကိုဆုလိုပါတယ်ယောဟန်အခန်းငါအခန်းငယ်19အနေ23ကြားမှာယေရှုကမိမိဟာခမဲတော်နဲ့ဇာတိတော်ချင်းတူညီသော၃ပါးတစုဖခင်မှတားတော်ဖခင်ဖြစ်တော်မူကြောင်းခမဲတော်ကမိမိကိုစေလွတ်တော်မူသောကြောင့်ဒီလောကကိုကြွလာတော်မူခြင်းဖြစ်ကြောင်းယေရှုကမိမိအကြောင်းကိုသက်သေခံပါတယ်မိမိအကြောင်းယေရှုတတ်သိခံသောစကားကိုယုံပါသလားအပြစ်ငရဲကနေလွတ်မြောက်နိုင်ဖို့ဘာလုပ်ရမလဲလို့ယူဒလူတို့ကယေရှုကိုမေးလျှောက်ကြပါတယ်ယောဟန်အခန်း6အခန်းငယ်29မှာယေရှုကဖခင်သခင်စေလွတ်တော်မူသောသူကိုယုံကြည်ခြင်းအကျင့်ကအလိုတော်နဲ့ညီသောအကျင့်တည်းဟုမိန့်တော်မူ၏မဿဲအခန်း18အခန်းငယ်5မှာခမဲတော်ဖခင်ကသားတော်ယေရှုအကြောင်းကိုအခုလိုတတ်သိခံတော်မူပါれ။ဤသူသည်ငါနှစ်သက်မြတ်နိုးရာငါဤချစ်သားပေသည်။သူဤစကားကိုနားထောင်ကြလော။မိမိအကြောင်းယေရှုတတ်သိခံသောစကားတော်နဲ့သားတော်ယေရှုအကြောင်းခမဲတော်တတ်သိခံသောစကားတော်ကိုယုံကြည်သောသူဟာထာဝရအသက်တည်းဟုသောအိုနာသေးခြင်းမရှိတော့တဲ့ဖခင်သခင်အိမ်တော်ကောင်းကင်နိုင်ငံမှာထာဝရဝင်စားရသောအခွင့်ကိုယခုဘဝကလေးကရရှိသောသူအပြစ်စီရင်ခြင်းမှလွတ်မြောက်ခြင်းတည်းဟုသောအပြစ်ငရဲကနေထာဝရအတွက်ကယ်တင်ခြင်းခံရသောသူဖြစ်ကြောင်းယေရှုဖခင်ကအတိအလင်းမိန့်တော်မူပါれယေရှုကမိမိဟာအပြစ်ရှိသောသူတို့ကိုအပြစ်ငရဲကနေကယ်တင်တော်မူပြီးအိုနာသေးခြင်းအမင်္ဂလာတစ်စုံတစ်ခုမှမရှိတော့တဲ့ဖခင်သခင်ယုံကြည်သောကောင်းကင်နိုင်ငံတော်မှာထာဝရဝင်စားရသောအခွင့်ကိုပေးတော်မူသောဖခင်ဖြစ်တော်မူကြောင်းလူတိုင်းအတွက်အကျွမ်းမဲ့ယုံကြည်အပ်သောမိမိအကြောင်းကိုတတ်သိခံပြုပြတော်မူပါれ။အဲ့ဒီတော့ကျွန်တော်တို့မှာရွေးချယ်စရာတစ်ခုပဲရှိတယ်။မိမိအကြောင်းယေရှုတတ်သိခံသောစကားတော်နဲ့သားတော်ယေရှုအကြောင်းတတ်သိခံသောခမဲတော်ရဲ့စကားတော်ကိုယုံကြည်မှလားဒါမှမဟုတ်ငြင်းပယ်မှလားရွေးချယ်မှုကတော့မိတ်ဆွေအပိုင်းပါတခါတော့ကကြိုးတန်းလေးတစ်ခုပေါ်မှာလမ်းလျှောက်ပြီးမြစ်ကမ်းနှစ်ဖက်စလုံးကိုအပြန်အလှန်ဖြတ်ကူးနိုင်တဲ့သူတယောက်ရှိတယ်အဲ့ဒီလူကမြစ်တစ်ဖက်ကမ်းကနေနောက်တစ်ဖက်ကမ်းကိုတွယ်တန်းထားတဲ့ကြိုးတန်းပေါ်မှာလမ်းလျှောက်ပြီးမြစ်ကိုအကြိမ်ကြိမ်ဟိုဘက်ဒီဘက်ဖြတ်ကူးပြပြီးတဲ့နောက်သူရဲ့စွမ်းရည်ကိုကြည်နေကြတဲ့သူတို့ကိုအခုလိုပြောလိုက်ပါတယ်။တင်တို့ကိုဒီဘက်ကန်းကနေဟိုဘက်ကန်းကိုဘေးကင်းလုံခြုံစွာခေါ်သွားနိုင်တယ်။အဲ့ဒါကိုယုံပါသလားလို့မိတ်လိုက်ပါတယ်။များစွာသောသူတို့က ယုံပါတယ်လို့ဆိုကြပါတယ်ယုံတဲ့သူတိုင်းသူ့စီကိုလာဖို့ပြောလိုက်တယ်သူ့စီကိုလာကြတဲ့သူတို့ကိုတဦးချင်းဟိုဘက်ကန်းကိုခေါ်သွားပြီးဒီဘက်ကန်းကိုဘဲကင်းလုံးကျုံစွာပြန်ခေါ်လာပါတယ်ကဲမိတ်ဆွေတို့ကျွန်ုပ်စီကူလာကြတဲ့သူတိုင်းကိုဘဲကင်းလုံးကျုံစွာဟိုဘက်ကန်းကိုကျွန်တော်ခေါ်သွားနိုင်တယ်ဆိုတာသင်တို့မြင်တဲ့အတိုင်းပါပဲအခုကျွန်ုပ်စီကူဘယ်သူလာအောင်မလဲဟိုဘက်ကန်းကိုဘဲကင်းလုံးကျုံစွာခေါ်သွားမယ်လို့ပွဲကြည့်ပြိတ္တများကိုထပ်မှန်ပြီးတော့ဖိတ်ခေါ်လိုက်တယ်သို့တော့များစွာသောသူတို့ဟာသူ့စီကူမတော်ကြဘူးကျွန်တော်တို့လည်းဒီပုံပင်တဲကလူပါပဲကျွန်တော်တို့လူသားများဟာကိုကုသူကိုယ့်ရဲ့အစွမ်းအစနဲ့တော့သေခြင်းရဲ့မြတ်တဖက်ကန်းကိုဘဲကင်းလုံးကျုံစွာကျွန်တော်တို့မကူးနိုင်ပါဘူးကျွန်တော်တို့ရဲ့နေစဉ်ခြေလမ်းတိုင်းမှာကံတပါးပါဒါမှမဟုတ်ကံသုံးပါးစလုံးနဲ့ဖယားသခင်ပြည့်ညတ်တော်ကိုချိုးဖောက်ကြပါတယ်ဖယားသခင်ပြည့်ညတ်တော်ကိုချိုးဖောက်ခြင်းဟာအပြစ်ဖြစ်ပါတယ်အပြစ်ရဲ့အခါဟာသေခြင်းဆိုတဲ့ဒါဝရငရဲမိအိုင်ဖြစ်ကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်လူတိုင်းမှာအပြစ်ရှိနေသောကြောင့်လူတိုင်းဟာငရဲကြမဲ့သူတွေဖြစ်ကြပါတယ်ကျွန်တော်ရဲ့အခြေအနေမှန်ကိုသိတော်မူသောယေရှုဖခင်ကသူဟာကျွန်တော်တို့ကိုသေခြင်းရဲ့မြစ်တစ်ဖက်ကမ်းမှာဘေးကင်းလုံခြုံရာနေရာကိုခေါ်သွန်းနိုင်တဲ့သူဖြစ်ကြောင်းခိုင်လုံသောတတ်သိများကိုပြတော်မူပြီးသူ့ကိုယုံကြည်ဖို့ကျွန်တော်တို့ကိုဖိတ်ခေါ်နေပါတယ်ယေရှုဖခင်ကငါအမှန်အကန့်ဆိုသည်ကငါစကားကိုနားထောင်၍ငါကိုစေလွတ်တော်မူသောသူကိုယုံကြည်သောသူသည်ထာဝရအသက်ကိုရသည်ဖြစ်၍အပြစ်စင်ရင်ခြင်းကိုမခံရသေခြင်းမှအသက်ရှင်ခြင်းသို့ကိုးမြောက်သောသူဖြစ်၏လို့မိန့်တော်မူပါれအပြစ်ငရဲကနေကယ်တင်နိုင်သောဘုရားကိုရှာနေပါသလားယေရှုဘုရားကသူဟာသင်ကိုကယ်တင်နိုင်သောဘုရားဖြစ်တယ်လို့မိန့်တော်မူပြီးသူကိုယုံကြည်ဖို့သင်ကိုဖိတ်ခေါ်နေပါれယေရှုဘုရားကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်တကားမှယုံကြည်လက်ခံခြင်းမရှိသေးဘူးဆိုရင်အခုယုံကြည်လက်ခံမှာသင်ကျိုးလွန်ခဲ့သောအဖြစ်လိုက်မိခဲ့သောလမ်းမှားတွေအတွက်နောင်တရပြီးသင်ကိုခွင့်လွှတ်ဖို့ယေရှုဘုရားကိုတောင်းလျှောက်ပါနောင်တနှလုံးသားနဲ့အပြစ်ဝန်ချတောင်းပန်ပြီးသင်ရဲ့နှလုံးသားထဲမှာယေရှုဘုရားကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ခေါ်ဖိတ်လက်ခံရင်ယေရှုဘုရားကသင်ကိုကယ်တင်တော်မူမှာဖြစ်ပါတယ်ဆိုရက်ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းသတင်းကောင်းကိုဝေငှလိုက်ရပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။